မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်အခြေအနေဆိုးတဲ့ရောက်နေတဲ့လူသားပေါင်း180ကိုကူညီဖို့လာမယ့်နှစ်မှာဒေါ်လာ 46.4 ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကတင်းလာနေကပြောလိုက်ပါတယ်။2024အတွက်ကမ္ဘာလူသားချင်းစာနာထောက်ထားမှုအခြေအနေကအတော့ကိုစိတ်ပျက်စရာကောင်းလာပါတယ်လို့လည်းကုလကဆိုပါတယ်။ပဋိပက္ခတွေဥရောပရာသီဆိုင်ရာအရေးပေါ်အခြေအနေတွေစီးပွားရေးပြိုကျနေတာတွေကြောင့်ဘဝအခြေမလှသူတွေအတွက်အကြီးအကျယ်ထိခိုက်စရာဖြစ်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်။လူသားချင်းစာနာထောက်ထားမှုဝန်ထမ်းတွေဟာလူမဆန့်စုံအခြေအနေတွေထဲမှာအသက်တွေကဲတင်းငမ်းမှုမှုကိုတိုက်ဖြက်ကလေးတွေကိုကာကွယ်ပြန့်နှံ့လာတဲ့ရောဂါတွေကိုပြန်တွန်းထုတ်ခွန်နာစရာတွေတိဆောက်ကျန်းမာရေးနဲ့အညီဖြစ်အောင်အတက်နိုင်ဆုံးကြိုးစားနေကြပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးအကြီးအကဲမာတင်ဂရစ်ဖစ်ကကြေညာချက်ထက်မှာပြောထားပါတယ်။နိုင်ငံတကာအသိုက်အဝန်းကကူညီတာကလိုအပ်ချက်ကိုမမီဘူးဖြစ်နေပါတယ်လို့သူကဆိုပါတယ်။2023က 56.9 ဘီလီယံတောက်ခွာခဲ့ရမှာ35ရာခိုင်နှုန်းကိုပဲရရှိခဲ့တာပါ2024အတွက်တောက်ခွာရမှာတော့အလို့အဆုံးသူတွေအတွက်ရှော့ချတောက်ခွာထားတာဖြစ်ပါတယ်လို့ကုလသမဂ္ဂကဆိုပါတယ်ခင်ဗျာ